2016ခုနှစ်အောက်တိုဘာလမောင်နှံနေကြားဆောင်ရဲစခန်းနေတိုက်ခိုက်ခံရပြီးချိန်ကစလို့ဘူးတီရောင်မောင်တော်မှာထုတ်ပြန်ထားတဲ့ပုံမှန်144ညမထွက်ရအမိန့်ကိုနောက်ထပ်သက်တမ်း2လတိုးလိုက်ကြောင်းမြို့နယ်အုပ်ချုပ်ရေးမှူးတွေရဲ့အမိန့်နဲ့ဩဂုတ်လ9ရက်ဗုဒ္ဓနေ့ကကြေညာခဲ့တယ်လို့ရခိုင်မျိုးသားပါတီ ANP ရဲ့ဘူးတီရောင်မြို့နယ်ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကပြောပါတယ
်ဩဂုတ်လ9ရက်နေ့ကနေပြီးတော့နော်ကျွန်တော်တို့အဲ့မောင်တော်ရဲ့ဘူးတီရောင်ရောနော်ဘုံဘူးကခြေပြီးတော့တက်တဲ့တိုးတယ်ခင်ဗျာ2လပါခင်ဗျာအဲဒီတက်တဲ့တိုးတယ်ဆိုတာကကျွန်တော်တို့ဒီဘုံဘူးတခုထုတ်ဖို့ဆိုတာမလွယ်ပါဘူးဒီဘီကူဒီရမုံတော့ဆိုတဲ့ဤနေရာကပြင်းဖက်မှုကအမြင့်တဲ့လူရှိနေတယ်။အဲ့ဒီတဲ့ကြောင့်ဤအပြင်းဖက်မှုကိုကာကွယ်တရှိနိုင်ဖို့အတွက်ဝန်ဖို့ထူထပ်တယ်လို့ကျွန်တော်တို့အဲ့လူကများလေပါတယ်ခင်ဗျာ
။မောင်တော်မှာည9နာရီနေ့နောက်တနေ့မနေ့9နာရီအထိအပြင်းမထွက်ကြဖို့နဲ့ဘူးဒီရောင်မှာတော့ည10နာရီကနေနောက်တနေ့မနေ့9နာရီအထိညမထွက်ရအမိတ်တက်တန်းတိုးလိုက်တာဖြစ်ပါတယ်။ပုံမှန်144ညမထွက်ရအမိတ်အရာမြို့နယ်အတွင်းလမ်းမကြီးတွေအများပြည်သူသွားလာရာလမ်းတွေလမ်းသွေးလမ်းကြားအများနဲ့သက်ဆိုင်တဲ့ဘာသာရေးကျောင်းနေရာတွေမှာလူ၅ဦးသို့မဟုတ်၅ဦးထက်ပိုပြီးတမချိန်အတွင်းလူမစုကြဖို့ညမထွက်ကြဖို့တတိပေးထားတာပါရခိုင်ပြည်နယ်လုံခြုံရေးဟာစိုးရိမ်ပွဲအခြေအနေရှိတာကြောင့်ဆိုပြီးတမတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ရခိုင်မျိုးသားပါတီ ANP ဥက္ကဋ္ဌဒေါက်တာအေးမောင်ဦးဆောင်နဲ့ခုနှစ်ဦးပါအဖွဲ့ကလည်းဩဂုတ်လ9ရက်နေ့ကသွားရောက်တွေ့ဆုံခဲ့ကြပြီးကာကွယ်ဦးစည်းချုပ်ကလည်းရခိုင်ပြည်နယ်တည်ငြိမ်ရေးအတွက်လုံခြုံရေးအင်အားအခုထက်ပိုတိုးချပေးမယ်လို့ကတိပြုခဲ့တဲ့အတိုင်းအစိုးရတပ်ဖွဲ့ဝင်တွေဩဂုတ်လ10ရက်နေ့ကစစ်တွေ၄စိတ်ကိုဆက်ရောက်လာကြပါတယ်။ဒီတပ်ဖွဲ့ဝင်တွေဟာမောင်နှောဒေသကိုတွားရောက်ကြမှာဖြစ်ပါတယ်။အခုလိုအစိုးရတပ်ကလုံခြုံရေးတိုးချလာတဲ့အပေါ်ကြိုးစားကြောင်း NLD ပါတီမောင်နှောမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါခင်တန်းကြီးကပြောပါတယ်
။မောင်နှောရဲ့ရတိတော်ရဲ့ဘူးသီးတော်ရဲ့မစိုးရင်ရမြို့တော်မရှိပါဘူး။စိုးရင်ရပါတယ်။အဲ့ဒီနေရာတွေမှာကကြောင်တွေကများတယ်။နောက်ပြီးလို့ရှိရင်နေရာတိုင်းနေရာတိုင်းမှာလည်းအစိုးအစောတွေကလည်းအများကြီးရှိတယ်။အဲ့ဒီတော့ခြားရတဲ့လူတွေကလည်းဟိုကနည်းတယ်ဆိုလို့ရှိရင်ဟိုကလည်းဖတ်ပြီးခြားရဖို့နေနေပါတော့။အဲ့ဒီမှာကလူမျိုးနှမျိုးရဲ့အကြောင်းမဖြစ်နေတော့ပြဿနာတွေကနေရာတိုင်းမှာနေရာတွေကခဏခဏဖြစ်တော့တယ်။လက်ရှိရှိမှာလုတ်ပြတဲ့အရာတွေပေါ့
။ဘူးတီရောင်မောင်နှောဒေသမှာမြန်မာတပ်မတော်ကအခုလိုလုံခြုံရေးတိုးချတာကိုကြိုးစားပေမဲ့ဒေသခံပြည်သူတွေရဲ့လုံခြုံရေးကိုအမှန်တကယ်အကာအကွယ်ပေးဖို့တော့လိုကြောင်း ANP ပါတီပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကပြောပါရယ
်ဒေသခံတွေကအခုလောလောလတ်လတ်ကျွန်တော်တို့ကအကျဉ်းဖက်မှုကိုကျွန်တော်တို့ခံနေရတယ်သူတို့က2016ခုနှစ်တည်းကကျွန်တော်တို့ကအကျဉ်းဖက်မှုကိုဖန်တာကြရခဲ့ရတယ်2016မှာလည်းကျွန်တော်တို့ကတော့ဒေသခံတွေခိုင်းအမျိုးမျိုးတွေကထုတ်ပြခဲ့ရတဲ့အခြေအနေတွေရှိနေတယ်အဲ့ဒီမှာလုံခြုံရေးထက်တိုးရယ်ဆိုတော့ဟုတ်တော့ဗောဒါပေမဲ့အဲ့ဒီလူကျွေးတွေကဗာကျွန်တော်တို့ပြည်သူလူကိုကောက်ကွယ်နိုင်ခွင့်ရှိဖို့လိုပါတယ်ဟာကျွန်တော်တို့အခုဖြစ်စီနေပတ်သက်ပြီးတော့ကျွန်တော်တို့ရေးရလုပ်ပေးခွင့်ကဘာမှရှိဘူးခင်ဗျာဒါမိချားသောရေးတွေရှိခဲ့ပါတယ်မိချားသောရေးတွေကကျွန်တော်တို့ပြည်သူလူကိုကောက်ကွယ်ပေးနိုင်တဲ့အခြေအနေမရှိဘူးသူတို့မှလုပ်ပေးခွင့်မရှိဘူးအဲကိုင်းကြီးဖြစ်စီမှာလေကျွန်တော်တို့တင်းတူပြီးတော့ပေးခဲ့တယ်ပိကိပိုလေဝမြကန်ကြီးမှာချီရောက်ကတပိကိရတယ်ခင
်ဗျာဘင်္ဂလားဒေ့ရှ်မြန်မာနေဆက်မောင်နှောဘူးတီတောင်ရသိတောင်ပါဝင်တဲ့မေယူတောင်ကျောဒေသမှာအကြမ်းဖက်သမားတွေခိုးအောင်းနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်မှုအရရောဩဂုတ်လ3ရက်နေ့ကမောင်နှောမြို့နယ်ကန်ကြီးကျွော်မှာမြို့တိုင်းရင်းသား10ဦးအသက်ခံခဲ့ရတဲ့ဖြစ်ရပ်တွေကြောင့်အခုလိုလုံခြုံရေးတိုးမြှင့်ပေးဖို့တောင်းဆိုလာကြတာဖြစ်ပါတယ်